အားလုံးပဲမင်္ဂလာပါမကြာခင်မှာ2020ခုနှစ်ကုန်ဆုံးပြီးတော့နှစ်သစ်ခုပြောင်းတော့မှဖြစ်ပါတယ်ဒီ2020ခုနှစ်ဟာဒီတစ်ကမ္ဘာလုံးကိုဗစ် -19 တရောဂါတန်ဆိုးကြီးကိုဆိုးဆိုးဝါးခံခဲ့ရတဲ့နှစ်တစ်နှစ်ဖြစ်ပါတယ်ကျွန်တော်တို့ VOA ဝိုင်းတော်သားတွေအနေနဲ့လည်းရုံးမတက်ရပဲဒီနေနေကနေပဲလှုပ်လှုပ်ကြရတာခုဆိုရင်လအတော်ကြာသွားခဲ့ပြီဖြစ်ပါတယ်ဒါပေမဲ့နှစ်စဉ်တင်ဆက်ပေးနေကြဒီနှစ်ကုန်မှာမြန်မာနိုင်ငံရေးမှာဖြစ်ပေါ်ခဲ့တဲ့အရေးကြီးကိစ္စတွေကိုတုံ့တက်တင်ပြတဲ့အစီအစဉ်ကိုတင်ဆက်ပေးချင်ပါသေးတယ်ဒီအတွက်တော့အထူးတလဲမိတ်ဆက်ပေးကြမလို့ပဲ VOA မြန်မာပိုင်းအက်ဒီတာဦးကျော်စံတာနဲ့အတူကျွန်တော်ကဆွေးနွေးတုံ့ပြန်တင်ပြချင်ပါတယ်။ဟုတ်ကဲ့မင်္ဂလာပါအင်္ဂေနေကောင်းတယ်နော
်။ကောင်းပါရဲ့ကိုင်းဆန်းမင်္ဂလာပါ
။ဟုတ်ကဲ့ခင်ဗျာဒီကျွန်တော်2020အတွင်းမှာပေါ့နော်ဘာတွေဖြစ်ခဲ့လဲဆိုတာကိုစပြီးတော့ရေးတွက်မယ်ဆိုရင်ဒီ ICJ နဲ့စပြီးတော့ရွေးကောက်ပွဲနဲ့အဆုံးသတ်တယ်လို့ပြောရင်ရမလား
။မှန်ပါတယ်ဒီကြားထဲမှာကိုင်းဆန်းဒီထဲမှာပြောထားတဲ့ COVID ကာယရောဂါအကြောင်းနဲ့နောက်လက်နက်ကင်ပဋိပက္ခတွေအစီရင်တက်လာတာရဲ့ငင်းငင်းရေးဆွေးနွေးပွဲကိစ္စတွေရဲ့အဲဒီနောက်ဆုံးမှာတော့ရွေးကောက်ပွဲအလွန်မှာဒီအင်းနဲ့လက်နက်ကင်ပဋိပက္ခအစီအစဉ်နဲ့ကြာသွားတယ်ဆိုတဲ့ကိစ္စတွေနဲ့အဆုံးသတ်မယ်လို့ယူဆပါတယ
်ပြမာလုံးနေတယ်ပေါ့နော်တကယ်တော့ဒီရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတတ်ဆက်တယ်ဆိုပြီးတော့ဒီမြန်မာ့ကမ်ဘီယာကနေဒီဆွဲချက်တင်ခဲ့တာကို ICJ ကကြားနာစစ်ဆေးတာဒီ2019ဒီဇင်ဘာမှာပေါ့နော်ကျွန်တော်ဒီ The Hague မှာသွားပြီးတော့ကျွန်တော်တို့ကိုယ်တိုင်သတင်းသွားယူခဲ့တာမှတ်မိအောင်ပဲထင်ပါတယ်ခင်ဗျာ
ဟုတ်ပါတယ်အဲ့မှာမြန်မာနိုင်ငံကုစားအတိုင်းမြန်မာပုဂ္ဂိုလ်တော်ဟန်စုကြည်ကတော့ခြေပါပါတယ
်ပထမချက်ပြောချင်တာကတော့ရူဟင်ညာဆွဲအုံနှုတ်ကိုမြန်မာဘက်ကလက်မခံပါဘူ
းရူဟင်ညာတွေအပေါ်မှာမြန်မာစစ်တပ်ကဒါလူမျိုးလုံးတပ်ဖြတ်ခဲ့ရဆိုတဲ့ဂမ်ဘီယာရဲ့ဆောက်လွှဲချက်နဲ့မြန်မာဘက်ကပြန်လည်ဆောက်လွှဲချက်တွေကိုလက်ခံကျနာပြီးနောက်2020 January 23မှာအစီအစဉ်ကဆုံးဖြတ်ချက်ချပါတယ်အဲ့မှာဂျာဖြတ်လုပ်ဆောင်ရမယ့်အစီအစဉ်လေး provisional measures ဆိုပြီးတော့ genocide ပြန်နိုင်တဲ့အခြေအနေကိုမြန်မာဘက်ကဟန်တာပေးဖို့နဲ့ကျွလွန်ခဲ့တဲ့လူရက်တွေအတွက်စစ်တေအထောက်အထားကိုမဖြည့်ဆည်းဖို့စားရပြီးပါဝင်ပါတယ်ပြီးတော့လူဆောင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့6လတကြိမ်အစီရင်ခံရမယ်လို့သူကစုချက်ထားတာဖြစ်ပါတယ်ဂမ်ဘီယာတရားရေးဝန်ကြီးမစ္စတာတမ်ဘာဒူးကမလာရောငါ VOA နဲ့တွေ့ဆုံမြင်မြန်ဝင်ရတဲ့အခါမှာအမှုပြင်ဆင်မှုနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့ပါတယ
် The court granted the provisional measures but that is not the end of the case.We still have to prove our case against Myanmar.
ပြောင်းလာကြပြတ်လို့ဆောင်တဲ့ချက်တွေကိုချမှတ်ထားပါတယ်။ဒါပေမဲ့ဒါကအမှုပြီးသွားတာမဟုတ်သေးပါဘူး။လူမျိုးလုံးတစ်ဖက်မှုကျူးလွန်ပါတယ်ဆိုပြီးမြန်မာဘက်မှာကျွန်တော်တို့ဆွဲထားတဲ့အမှုတွေတက်တည်တက်ရအောင်ပါ။ဆိုတော့စုံစမ်းစစ်ဆေးရပြီးသူတည်နာလောက်ရပြီးတက်တည်ထောက်ထားစုစည်းရပြီးကျွန်တော်တို့အမှုကိုခိုင်မာအောင်တက်တည်ချက်ကိုပြင်ဆင်ရရတဲ့အများကြီးရှိပါတယ်။ဒါတွေလုပ်နေပါတယ်။ကျူးစားပန်းစားနဲ့လုပ်နေပါတယ
်။ဆိုတော့ဒီမြန်မာဘက်ကရောဘယ်လောက်ထိလိုက်နာဆောင်ရွက်မှုတွေရှိခဲ့ပါလဲခင်ဗျာ။
မြန်မာဘက်ကတော့ဒီ6လတကြိမ်အစီရင်ခံစာတင်ပြရမယ်ဆိုတာနဲ့ပတ်သက်ပြီးတော့
ပထမတကြိမ်တော့တင်ပြနေပြီဖြစ်ပါတယ
်။ဒုက္ခရယ်ကိုပြန်လည်လက်ခံဖို့အတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူညီချက်လည်းရယူထားပါတယ်။ဒါပေမဲ့ပြန်လာတဲ့လူကတော့မရှိတော့ပါပဲ။မြန်မာဘက်ကစီးပွားရေးရောလိုင်းနာလုဆောင်ရေးမရှိဘူးလို့ဝေဖန်မှုတွေလည်းထက်နေပါတယ်။မေလ23ရက်နေ့မြန်မာက ICJC တင်ပြတဲ့အစီရင်ခံစာနဲ့ပတ်သက်ပြီးစင်နာဂီလူမှုသဟဇဒဖော်ဆောင်ရေးအဖွဲ့အစည်းသက်ဆွေဝင်ကိုမြန်မြန်ခဲ့တဲ့အခါဆိုရရဒီကိစ္စပေါ်သဘောထားကိုသူကအခုလိုမြင်ပါတယ
်။သူရကတော့ရှင်းကျင်တဲ့အနေထားရှိပါလိမ့်မယ်။ရှိမှရလိမ့်မယ်။အဲတော့မှလည်းဒီအစိုးရ credibility တက်မှာပေါ့နော်။ဒါသူရဲ့ဒီကုန်သိခါလေးပြန်တက်လာမှာဖြစ်တဲ့ကြောင့်မို့လို့ဒီရှင်းကျင်မဲ့အနေထားရှိပါလိမ့်မယ်။သို့သော်ဒီကိစ္စမှာကဒီတက်တဲ့အစိုးရနဲ့ချာပြည်လေဖို့အတွက်ကအင်မတန်ရည်ကြီးပါလိမ့်မယ်။ဘာလို့လဲဆိုတော့ဒီလက်ရှိအနေထားအရဟူပါလေ။သူရကလည်းတက်ပြီး control လုပ်ဖို့အတွက်ကထွက်တဲ့ခါမျိုးရှိတဲ့ခါကျတော့ဒီမှာဒီဟိုအချက်အလက်ခုရှိမှကျွန်တော်နားလည်ပါတယ်အမှဖြစ်နေတယ်တော့ဒါအဖူရောကျွန်တော်နားလည်ကြည့်ပြရတယ်။သို့သောဟိုကနှုတ်ဖိတ်မနေဘူးလို့ပါလေ။တော့ဒီအဖူရောတာဝန်ရှိလူတွေကဒီလေးစားတဲ့ပတ်သက်ပြီးတော့ဘာလို့ရောဒီလိုမျိုးရက်တိဖို့လို့လဲ။ဘာလို့ရောဒါမျိုးကြီးဖြစ်ဖို့လို့လဲဆိုပြီးတော့ဒီခုနကပြောရည်နိုင်ငံရေးတန်ဖိုးချောင်းတော့ကျွန်တော်တို့လို့လို့မရသေးတဲ့ကိစ္စမျိုးအချက်ကြီးများရှိတာကျွန်တော်အားလုံးနားလည်။သို့သောဒါပေမဲ့ဒီအောင်အောင်မရောရောသွားမယ်ဆိုတဲ့ဒီရည်မှန်းချက်ဒီခိုင်မာတဲ့ရည်မှန်းချက်တစ်ခုဒီခိုင်မာတဲ့တန်ဖိုးချက်တစ်ခုတော့ကျွန်တော်တို့ဒီပြည်သူတွေကိုနိုင်ငံတကာကိုဒီဖြည်းဖြည်းရောက်ချပြတယ်ဘူးလို့အခြေအနေလို့ဆိုပါတယ
်။အရေးကြီးတာကကိုရင်းခန့်ရေဒီပြဿနာကအခြေခံဇင်းမြစ်ကိုဖြစ်ရှိမှုလွတ်ပါတယ်။တစ်ချိန်တုန်းကဒီလူအတိုင်းဝိုင်းခုခါသဟဇဒါဖြစ်ပြီးတော့ညီညီငယ်ငယ်လက်တွဲပြီးတော့နေထိုင်လာခဲ့ကြပါတယ်။အဲ့ဒီအခြေအနေကိုရအောင်တစ်ဖြည်းဖြည်းပြန်သွားမယ်ကိစ္စဖြစ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒီကြတနာရှိနေတော့မှာပဲကျွန်တော်တို့အာကိုဗစ်ကာယောဂါဖြစ်လာတာကကျွန်တော်အဟန်တာတစ်ခုဖြစ်သွားတယ်လို့ဆိုရမှာပေါ့နော
်မှန်ပါတယ်ကိုဗစ်ကာယောဂါကဒီကိစ္စအတွက်သာအဟန်တာမဟုတ်ပါဘူးတကယ်တော့မြန်မာနိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးကိစ္စရအားလုံးအတွက်အဟန်တာဖြစ်သွားကြပါတယ် တကဘာလုံးကိုထိခိုက်တယ်ဆိုပေမဲ့မြန်မာနိုင်ငံလိုဆင်းရဲတဲ့နိုင်ငံကပိုပြီးအထင်အားပေါ့ကိုဗျာ။နိုဝင်ဘာမှာကျင်းပဖို့ရှိတဲ့အထွေထွေရွေးကောက်ပွဲတော်မှာဒီကိုဗစ်ကရောကြောင့်ကျင်းပနိုင်မှာမလားဆိုတဲ့မေးခွန်းတွေမကျင်းပဖို့ကန့်ကွက်တာတွေရှိခဲ့သလိုမဲဆွေတဲ့အခါမှာပါတီကြီးတို့ကတမတ်ထားတဲ့ကမ်းမြေချက်တွေကိုဖောက်ချပြီးစီယုံမဲဆွေခဲ့တဲ့ဆွေဆူဆွေချက်တွေအများကြီးပေါ်ထွက်ခဲ့
။တရားပြည်နယ်မှာမဲဆွေစဉ်ကာလ NLDS လှုပ်ရှားမှုတွေနဲ့ပတ်သက်လို့ကရနီလူခွင့်အဖွဲ့ကကိုပညာအခုလိုပြောပါရယ
်ဒီနေ့က NLD ကနေလိုက်ကော်မျိုးပေါ်မှာလူရင်အထောင်နဲ့ချီပြီးတော့မှကျွန်တော်လက်လက်စီယုံနဲ့ထက်မှာဘာတွေ့ရလဲဆိုတော့ကျွန်တော်ချန်ပီယံတောင်ပိုင်းကကျွန်တော်တို့ဒီပုဂ္ဂိုလ်တွေအများကြီးကျွန်တော်တွေ့တာရှိပါတယ်အဲ့တော့ဒီပြည်နယ်ထဲကိုဘယ်ဘယ်ချန်ပီယံတောင်ပိုင်းလို့ပြောလိုက်ရင်ကျွန်တော်ဖေခုံမကဘူးကျွန်တော်တခြားတခြားတော့ဒီချန်ပီယံကနေတောင်ပိုင်းကမြို့တွေကနေဟောကျွန်တော်ဟိုပါလာနိုင်တယ်ဒီကိုဗစ်ကကဒီလိုမျိုးဟိုပါတီနိုင်ငံရေးဆွေးနွေးမှုတစ်ဆင့်ကျွန်တော်ပြတ်ွားလာမှာကိုအရာဆိုရင်လေ
လူပေါင်းပြည်ဒီမိုကရက်တစ်ပါတီဒေါ်နင်းနင်းဖွေးရလဲရွေးကောက်ပွဲမဲပြီးမဲ့နေ့ကအင်တာဗျူးမှာသူကအခုလိုပြောပြခဲ့ပါတယ
်ကိုဗစ်ဖြစ်လာတဲ့အခါမှာလေဒီအနာရပါတီပေါ့နော်အနာရပါတီကနေပြောရင်ဆောက်မှန်ကွန်မတီအခြေစဉ်ကိုကြီးကြီးကြားထဲမှာကလွဲမှားပြီးတော့ဒါကအစိုးရရဲ့ထောက်ပံ့ကူညီမှုဟုတ်ပဲနော်အနာပါတီရဲ့ထောက်ပံ့ကူညီမှုဆိုတဲ့ပုံစံမျိုးနဲ့ကျေးဇူးတင်ပြီးတော့ဒီပေါ်မှာပဲမဲထည့်ရမယ်ဆိုတော့အသိဉာဏ်မှအမြင်မှားတွေရှိပါတယ်အဲ့လိုမျိုးကိုတိတိကျကျကပြောနေတဲ့သူတွေလည်းရှိတယ်ဆိုတဲ့အခါကျတော့ကျမတို့အဲ့လိုမျိုးတွေကတော့သူတို့ကစိန်ခေါ်ချက်ကိုအားသာချက်ပြီးအသုံးချသွားတယ်လို့ကျွန်တော်ကတော့မြင်ပါတယ်ကျက
်ပြမအေးဆောင်ချက်မှုအစင်းနဲ့ကြားတဲ့မြန်မာနိုင်ငံအခြေအနေသိဆိုးရလိမ့်မယ်လို့စိုးရိမ်ကူစားမှုတွေရှိခဲ့တယ်မဲ့သင်ပြောက်တော့မဆိုးခဲ့ပါဘူးဒီကိစ္စနဲ့ပတ်သက်ပြီးဒီကိုဗစ်ကရောအကိစ္စကိုနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါန်ဆန်စုကြည်ရဲ့ခံကြမှုကနိုင်ငံတကာရှိပြုခဲ့ရပါတယ်တော်တော်လေးကောင်းတယ်ဆိုပြီးတော့ဒါဟာရွေးကောက်ပွဲဒေါန်ဆန်စုကြည်ရဲ့အနုသဒီမိုကရေစီဖွေးချုပ်ရွေးကောက်ပွဲနိုင်လာတာဟာလည်းပဲဒီကိုဗစ်ကရောခံကြမှုဟာခံကြနိုင်ခဲ့မှုကအကြောင်းရင်းတရားဖြစ်တယ်လို့သုံးသပ်ပြောဆိုကြပါတယ
်အခုဒီနောက်နှစ်ပတ်သုံးပတ်အတွင်းမှာဒီလေလိုအမှာတော့ quarantine နေရာတွေပဲနေရာရဲ့တော့ကောလီနေရာဒီမှာတော့စစ်စစ်ချက်ချက်ပြင်ဆင်မှုတွေရှိရမှာပေါ့အဲ့ဒီဟာကတော့ကိုယ်ကျမရဲ့ဝန်ကြီးဌာနဥဆောင်ပြီးတော့လုပ်ပါမယ်အဲ့တော့ဟိုဒီလူတွေဘက်ကလည်းပေါ့နော်တန်းဆိုင်တစ်ဖက်ဝိုင်းဝန်းပြီးကူညီကြပါခင်ဗျားပြောဆိုပေါ့ဌာနဆိုင်ရာပေါ့ဌာနတစ်ခုလည်းမဟုတ်ဘူးကျမရဲ့ဝန်ကြီးဌာနတွေတင်မဟုတ်ဘူးအုပ်ချုပ်ရေးတွေမဟုတ်ဘူးကျန်တဲ့ဌာနအသီးသီးကလည်းတန်းဆိုင်ရဲ့ဘက်ကနေပြီးတော့ပူးပေါင်းဆောင်ရွက်ဖို့အဲ့ဒါလည်းဟိုစီစဉ်လိုက်ပါမယ်အဲ့တော့အဲ့ဒါအရေးကြီးဆုံးပဲ
ဒီကိုဗစ်ကတော့ဒီကွာလုံးနဲ့ဆိုင်တဲ့ပြဿနာပေါ့နော်ဒါပေမဲ့မြန်မာနိုင်ငံမှာတော့စီးရီးပရိပကတွေကြောင့်အိုးဆုံးခွာထွက်ပြေးပိုးရင်ဆုံးခွာထွက်ပြေးရသူတွေအတွက်ပို့ပြီးတော့စိုးရင်ကြာဖြစ်ခဲ့ရတာပါဆိုတော့ဒီပရိပကတွေကလည်း2020ထဲမှာပို့ပြီးတော့ပြင်းထန်လာတယ်လို့ဆိုရင်ရနိုင်ပါလားခင်ဗျာ
2020အစောပိုင်းမှာပို့ပြီးပြင်းထန်ခဲ့ပါတယ်အထူးသဖြင့် AA နဲ့တက်မတော်အကြမ်းမှာပရိပကတိတ်ကိုစူးစူးဝါးဝါးဖြစ်ခဲ့ပါတယ်2020ဖေဖော်ဝါရီမှာဆိုရင်မြန်မာတက်မတော်ဟာတခိုင်မြောက်ပိုင်းကညနေတကြိုမှာအင်တာနက်ကိုပိတ်လိုက်ပြီးတော့ဣဒ္ဓတံမကဘူးအဲရေဒတ်စီစဉ်မော်တွေစစ်လျင်တွေပါတုံးပြီးပြင်းထန်ထူးဆစ်ဆင်းခဲ့ပါတယ်တိုက်ပွဲတွေပြင်းထန်လာတဲ့အများရသားတွေထိခိုက်ပျက်ဆုံးရမှုတန်တရားကြောင့်နှစ်ဖက်ဖမ်းဆီးစစ်ဆင်မှုတွေရွာလုံးကျွတ်မစ်ထခံရမှုတွေအပြင်အိုးအင်းဆွန်ထွက်ပြေးရတဲ့ဒုက္ခတွေလည်းအဆင့်အမများပြခဲ့ပါတယ်နောက်ဆုံးစီရင်ရဆိုရင်ခိုင်မှာဒီကိစ္စကြောင့်စစ်ပေးဆောင်ဒုက္ခတွေမသိငောက်တော့ရှိခဲ့ရဲ့လို့သိရပါတယ်ကိုဟန
်အင်တာနက်ဖြတ်တော့ခံရတဲ့ကိစ္စနဲ့ပတ်သက်လို့ပလဝဒေတာကန်ကိုထူးနေတာဗီဒီယိုကိုအခုလိုပြောခဲ့ပါတယ
်ဟာတရင်မသိနိုင်တော့ကျွန်တော်ပထမပြောလို့မရဘူးသူမှသူ့ပြောလို့မရဖတ်လို့လည်းမရဒီကနေ့ရေးနေတယ်မရဘူးနော်အဲ့ဒါဆက်ကညာရှိတာတရင်မရှိခဲ့တော့ကျွန်တော်တတော်ပို့ပြီးတော့ဘယ်လိုပြောမစိုးရင်ကြာပဲပေါ့နော်ဒါဆက်ညာနဲ့တင်းတင်းဆက်ပြီးဖုန်းလိုက်ရတာပါလေ
ခန်းကြီးနဲ့စစ်တွေစစ်ဆောင်ပခန်းတွေကလူငယ်တချို့ကလည်း
ကိုယ်အစရအသက်လက်ထဲမှာကျွန်တော်ပြောချင်တာတခုကလည်းကျွန်တော်ဘယ်လိုပြောမလဲနေရာဒေသအကုန်လုံးရောညင်းညင်းချင်းချင်းနဲ့ဖြစ်အောင်လုပ်ပေးနေကြတယ်ခင်ဗျာပြီးလို့ရှိရင်ကိုယ်ရကိုယ်ရကိုယ်စားကြည့်ပေါ့ဘယ်လိုပြောကိုယ်ရဲ့မိမိရိုးရအလုတ်ကန်ရောအလုတ်ကန်ဆက်တော့ပြီးတော့ညင်းညင်းချင်းချင်းနေချင်ပါလေခင်ဗျာအဲ့လည်းလည်းအဲ့ဒါလေးပဲလုပ်ပေးနေကြတယ်
ဒီတက်တော်အနေနဲ့ရောဒီအစိုးရအနေနဲ့ပါပေါ့နော်ဒီတက်ဒီရခိုင်တက်တော်အနေနဲ့ရောဒီအကောင်းဆုံးဒီအဓိကဒီရခိုင်လူထုတွေရဲ့ဒီကဒီလိုအပ်ချက်အပိုင်းတွေကိုအကောင်းဆုံးနှိမ့်လိုက်ပြီးတော့ဟိုဟာသူတို့လေးတွေကိုအမြန်ဆုံးသူတို့နေရာကိုသူတို့ပြင်ရအောင်လုံလုံဆုံဆုံနဲ့ဟိုဟာပြင်ရောက်နိုင်အောင်တော့အမြန်ဆုံးနှိမ့်လိုက်ပေးဖို့မိတ္တရဲ့ဆောင်ဆက်ချက်ပါ
အေးနဲ့တိုက်ပွဲတွေပြင်းထန်လာတဲ့ကိစ္စကတခြားတိုင်းရင်းသားလက်နက်ကင်တွေပေါ်မှာဘယ်လိုရိုက်ခတ်မှုတွေရှိလဲခင်ဗျာဥပမာတနည်းအားဖြင့်ပြောရရင်တော့ဒီတိုက်ပွဲတွေမှာတခြားတိုင်းရင်းသားလက်နက်ကင်တွေ ပါဝင်ပတ်သက်မှုရှိခဲ့ပါလား
ဟုတ်ကဲ့ရိုက်ခတ်မှုတွေရှိခဲ့တယ်လို့ပြောမှာပါအထူးသဖြင့်မြောက်ပိုင်းမဟာမိတ်အဖွဲ့လို့ခေါ်တဲ့ KIA TNLA နောက် MNDA ခေါ်တဲ့ကိုကန့်နောက် AA ဒီလေးဘက်ဖွဲ့စည်းရတဲ့အဖွဲ့ရဲ့နောက်တစ်ခါ UWSA ဝတ်တဖွဲ့ဦးဆောင်တဲ့ FPNCC ဆိုတာရှိပါတယ်အစီအရော Federal Political Negotiation and Consultative Committee လို့ခေါ်ပါတယ်သူတို့ကအေနဲ့စီရင်နိုင်ငံရေးမဟာမိတ်တွေဖြစ်ပါတယ်။အေပေါ်မှာတက်မတော်ရဲ့ထူးစစ်ပြင်းထန်လာရင်သူတို့ကလှုပ်ရှားဖိအားပေးတာရှိခဲ့တယ်လို့သူတို့ကညီညာရေးဆွေးနွေးဖို့အစိုးရဘက်ကတက်မတော်ဘက်ကဖိတ်ခေါ်တဲ့ဟာမှလည်းပဲအေကိုမခေါ်တဲ့အတွက်သူတို့လည်းမခံပဲပယ်ချခဲ့တာရှိပါသလား။ဒီညမှာတစ်ခုပြောရင်တော့အဲဒီလေးဖွဲ့ပါတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တဲ့ UWSC ဝတ်တဖွဲ့ဦးဆောင်တဲ့ခုနှစ်ဖွဲ့ပါတဲ့ FPMCC ကဒီမဟာမိတ်အစင်းနံကနိုင်ငံရေးမဟာမိတ်တဘပူဆောင်ပါတယ်ပြီးတော့တရုတ်ရဲ့နိုင်ငံရေးအရာကျုပ်ကိုင်မှုအတိုင်းလိုက်ပါဆွေးနွေးတယ်လို့သုံးသပ်ခံရတဲ့အချက်ပဲဖြစ်ပါတယ်ဒီလိုသဘုံတွေကိုအပြတ်သက်မချေမှုန့်နိုင်တာဟာသူတို့ရဲ့နောက်ွယ်မှာပြပညာကြီးတွေရှိနေလို့ဖြစ်တယ်လို့ဘူဂျုံမူကြီးမင်းအောင်လိုင်းကိုယ်တိုင်ရုရှားရုပ်မြင်သံကြားနဲ့အင်တာဗျူးလုပ်တဲ့အခါပြောကြခဲ့တာကိုကိုရင်ခံမှတ်မိပါတယ်မင်းဆရာ
ကျမ်းပဲတောင်းရောက်သူWith regard to terrorism, we must begin by defining what terrorism is. It doesn't only involve armed groups that create chaos, kill people, or engage in illegal trade. Each terrorist group has support from a country defending its interests, and maybe not even one country. Terrorists need money to buy weapons, territory to deploy at military bases, so it's obvious that someone is helping them.
AAC ko tiyauk ka pe de di sin lat nat pisi yoe so pi lo India ba ka phaw thau tin pya pi de ma shee ma naw ma bae tu a di lo pyo kya da ba no so aku ta set the ma bae ywe kaw kwe kaisa lo le pyo aw ma di 2000 da 2020 atwin a yee ji song kaisa phit me lo tin ma de
tinaw lo a chain naw a set so a kha ma ni ga ya ho di democracy sin na ma ho tai mi kaw aw lou nai de a ni tha myo le di hoအိုးသူတို့လုံနိုင်မလို့ထင်လို့ပေါ့နော်သူတို့ပါတီကိုမဲပေးကြတာဟုတ်ပါဘူး
။ဟိုမျိုးလေးမထောက်ရှိအစီအစဉ်ဥပဒေအောင်ပေါ့။သိညညသွားတာသူမပါနိုင်အစီအစဉ်ကြီးတိုင်းရင်းသားတွေအစီအစဉ်တွေကတော်တော်ဖိတ်ဖို့ပေါ့
။ဟုတ်2015ကလည်းပေးဘူးပါလေ။ဒါပေမဲ့9နှစ်အတွင်းမှာတော့အားအကျဉ်းမှုကတော့တိတ်မရှိဘူးပေါ့။ဒါပေမဲ့သူ့ကိုပဲဆက်ပေးခဲ့ပါတယ်ကွာတော့လေ။အဲဒါဆိုအမြန်လင်းချက်တော့ရှိရပေါ့
။ဒီရွေးကောက်ပွဲဟာတကယ်တော့2020အတွင်းမှာသာမကမြန်မာနိုင်ငံရှိခီးတော့ပါအင်တာအရေးကြီးတဲ့သမိုင်းဝင်ဖြစ်ရတဲ့ဖြစ်ပါတယ်။မကျင်းပါဘူးကံကွယ်မှုတွေမဲဆွေစဉ်နောက်ပြီးတော့မဲပြပြီးမမျှတမှုမတရားမှုတွေရှိခဲ့ရဆွဲဆွဆွဲချက်တွေကဆွဆွဲချက်တွေထောက်ပြတိုင်းနှံမှုတွေအများကြီးရှိခဲ့ပေမဲ့မြန်မာပြည်သူတွေကတော့နိုင်ငံတကာအပိုင်းပိုင်းကပါနောက်ဆုံးမှလက်ခံအတည်ပြုခဲ့ကြရဲ့ရွေးကောက်ပွဲဖြစ်ပါတယ်။မမျှတမှုတွေနဲ့ပတ်သက်ပြီးရွေးကောက်ပွဲကမရှင်နဲ့အစိုးရတို့အပေါ်မှာဝေဖန်ပြောဆိုခဲ့တဲ့တမတော်ကဝေးဦးစည်းချုပ်ကလည်းဒီကောက်ပွဲရလတ်ကိုလက်ခံမယ်လို့ပြောကြလိုက်တဲ့အတွက်အဓိကအတိုက်ခံဖြစ်တဲ့ပြည်ထောင်စုတက်ခိုင်ပုံစံပါတီကဘယ်လိုရင်ဆက်လက်တန်းွက်နေပေမဲ့ပြန်လည်ကျင်းပနိုင်မယ့်အခြေမျိုးရောရလာနိုင်ကြမရှိတော့ပါဘူးခင်ဗျာ။ကျွန်
တော်တို့ပြည်သူ့ဆန္ဒနဲ့ချုပ်ပေါ်တဲ့ရလတ်ကိုလက်ခံဒါကတော့ဘုံကငင်းပယ်လို့များလက်ခံ။နောက်နိုင်ငံသူနိုင်ငံသားတွေရဲ့ခံစားနေရတဲ့သောကဒါတွေကိုဘလို့ဖြေသိမ့်ဖို့ကဒီစဉ်းစားပြီးတော့ဒါလို့ဆောင်မှုဒီပါလေဒါတော့ကျွန်တော်တို့အတွက်အင်မတန်အရေးကြီးတဲ့အချက်ပ
ါဒီဒါမဲ့လည်းဟိုလုံခြုံရေးအကြောင်းပြချက်နဲ့ပေါ့နော်ဒီရွေးကောက်ပွဲမကျင်းပခဲ့တဲ့အမဲဆန္ဒတချို့ကတော့ဒီမပြေလည်သေးဘူးလို့ပြောလို့ရမှာပေါ့နော
်ဟုတ်ကဲ့အဲ့ဒီအချိန်မှာ level ဒီ AA ကအဲ့ဒီရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့နယ်တချို့မှာရွေးကောက်ပွဲပြန်လည်ကျင်းပဖို့တောင်းဆိုလိုက်တော့တမတော်ကဒါကိုထောက်ခံပါတယ်ဒီဟာအင်တာထူးဆန်းတဲ့သတင်းတပုတ်ဖြစ်ခဲ့ပြီးတော့ဆရာပါဝါသတင်းကောင်းတပုတ်ဖြစ်တယ်လို့လည်းပြောရပါလိမ့်မယ်ဒီနေ့ခုအဲ့ပြီးတော့တက်မတော်နဲ့အေအေတို့ဟာတိုက်ပွဲတွေရပ်ပစ်လိုက်ကြတာညီညာရေးမရှိလို့ဆိုတဲ့အကြောင်းကြားချက်ဟာအဓိပ္ပာယ်ကျင်းမဲ့သွားပါတယ်အခုနောက်ဆုံး46ကြိမ်မြောက်ရခိုင်ပြည်နယ်နေ့မှာတော့တက်မနိုင်ငံတော်သမ္မတဦးဝင်းမြင့်ကလုံခြုံရေးအခြေအနေရောင်းရွေးကောက်ပွဲမကျင်းပရတဲ့ရခိုင်ပြည်နယ်ကဒေသတွေမှာလွတ်လပ်ပြီးတရားမျှတရေးရွေးကောက်ပွဲအမြန်ဆုံးကျင်းပနိုင်တဲ့အခြေအနေရောက်အောင်ဒီပုဂ္ဂိုလ်ရဲ့အဖွဲ့အစည်းတွေအားလုံးကဝိုင်းဝန်းကူညီဆောင်ရွက်ကြဖို့ပြောကြလိုက်ပါပြီ။ဆိုတော့ NLD အနေနဲ့သူတို့ရှုံးနေမဲ့ထင်လို့ဒီဒေသရဲ့မှာရွေးကောက်ပွဲမကျင်းပခဲ့တာဆိုရဲဆွဆွချက်လည်းပြည့်တည့်သွားခဲ့ပြီလို့ပြောရပါလိမ့်မယ်ခေါင်းဆောင
်။ရွေးကောက်ပွဲပြန်ကျင်းပဖို့ကိစ္စမှာပေါ့နော်။ဒီဂျပန်ကဒီအထူးလ gentleman ဒီ Mr. Sasakawa ကလာပြီးတော့ညှိနှိုင်းပေးခဲ့တာပေါ့အဲ့ဒီအဲ့ဒါကကိုအခုကျွန်တော်ဘယ်လောက်ချိန်နေထိရောက်နေပြီလဲဆိုတာပြောလို့ရမယ
်ဟုတ်ပါပထမတစ်ချက်ကတော့ဒီဂျပန်ဟာဒီအရေးမှာစိစက်တွေကိုအတင်းတော်ဆုံးနိုင်ငံဖြစ်တယ်ဆိုတဲ့အချက်ကိုပြောလိုပါတယ်အင်းကြီးနိုင်ငံကြီးတွေဖြစ်ကြတဲ့တရုတ်တို့အိန္ဒိယတို့ကြည့်ရင်တရုတ်ကအေးအေးနောက်ကရှိနေတယ်ဆိုရယ်ဆိုဆိုရယ်ခဏရလို့အိန္ဒိယကလည်းမြန်မာစစ်တပ်နဲ့မကင်းပါဘူး။ဒါကြောင့်ဂျပန်ပြည်သားတွေရင်ဒီအရေးမှာကြားဝင်စစ်တပ်တွေကိုအသိတော်ဆုံးနိုင်ငံဖြစ်တယ်ဆိုတဲ့အချက်ပါပဲ။ဒုတိယတစ်ချက်ကတော့အချင်းချင်းထားပါပဲ။သူတို့ပြောရင်နှစ်ဖက်လုံးကအပြစ်ခတ်ရဲစဲခြင်းနဲ့သဘောကိုပြသလာကြတဲ့အတွက်ဒီရှိမှာကြားဝင်စစ်တပ်တွေဖို့အတွက်လည်းအင်မတန်စနစ်လျော်တဲ့အခွင့်အခါဖြစ်နေပါလား။ဒီအချက်ကြောင့်ဂျပန်ဝင်လာတာဟာမှန်တယ်လို့ပြောပါလိမ့်မယ်။ဂျပန်အထူးသံဖြစ်တဲ့မစ္စတာဆာဇာကာဝါကတော့တခိုင်ဒီသားကိုသွားအောင်လေ့လာခဲ့ပြီးဒီမဲဆန္ဒနယ်ယူမှာဒီကောက်ွယ်ကျင်းပပြဖို့ဒေါန်ဆန်စစ်ကြီးကိုတိုက်တွန်းခဲ့ပါလေ။အေးအေးနဲ့တမန်တော်တို့အကြအပြစ်ခတ်ရစဲနိုင်မဲ့အခြေအနေအခင်းချင်းတွေကိုသူတို့အားပေးသွားမယ်။အပြစ်ခတ်ရစဲကြတာနဲ့တပြိုင်နက်စီဝါတို့ဒါဆာနာမှုအထောက်ပံ့တွေထောက်ပံ့မယ်စီတီကန်စာပြေညောင်းတွေတိဆောက်ပေးမယ်။ဒါတွေဟာညီညာရေးအစည်းအဝေးတွေပဲဖြစ်တယ်လို့လည်းပဲအေးမစ္စတာဆာဇာကာဝါပြောတဲ့အကြောင်းဂျပန်နိုင်ငံထုတ်ဒီကြီးအရှက်မှာရေးထားတာဖတ်ရပါလေကိုရင်းခင်
私の勤めたことは、選挙を。
ユカブエジンバナイボアスイン、ナウナパアプエシー、ナクルンガネビロアピエカヤセブロアバメ。エリロムロフスイン、ユカブエピロポムピナンダジャオ、ナウナパザボドゥサンヤペボゴ、チノリネナパサロンゴミダヤカンゲバレ。アラジャオモロレディアプエナプエサロンガ、ステイマンナサントピアンゲビロチノテマレ。အခုလက်ရှိဆိုရင်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်ကြားထဲမှာဆိုရင်လည်းစစ်ဆက်ဆွေးနွေးတဲ့အခါမှာအသေးစိတ်ဆက်လက်ဆွေးနွေးသွားဖို့ရှိမယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ပါကဲ။ဆိုတော့ဒီငင်းကြိုင်းရေးအတွက်တော့လာလာကောင်းတယ်လို့ခုလက်ရှိမှာတော့ပြောရပါဘူးနော်။ဒီအစိုးရဘက်ကလည်းဒုတိယတက်တန်းမှာအမျိုးသားဒီပြန်လဲတင့်မြတ်ရေးအစိုးရဖွဲ့မယ်လို့ပြောထားတာဆိုတော့လေ
NLD ကမျိုးသားပြန်လည်ပြည်ညာရေးအစိုးရဖက်မယ်လို့ပြောထားတာမူအချင်းပြောထားတာပဲရှိပါသေးတယ်။အသေးစိတ်ဘယ်လိုလုပ်မယ်ဆိုတာတိုင်းရင်းသားတွေကစောင့်ဆိုင်းညှော်လင့်နေရသေးပါ။နောက်ဒါဟာရွေးကောက်ပွဲပြီးကြစမ်းမှာရွေးကောက်ပွဲနိုင်တဲ့ပါတီတွေကတိုးယိုးပြောစီရင်နိုင်ငံတကာမှာလည်းပြောစီရှိရကိစ္စတရားဖြစ်ပါတယ်။ဒါပေမဲ့လည်းအခုလောလောဆယ်မှာတော့အလေးနဲ့အကောင့်ထဲဖော်ရနိုင်တယ်လို့ညှော်လင့်ရမယ့်အခြေအနေကောင်းနေတော့ရှိနေပါတယ်။ပထမသက်တမ်းအတွင်းမျောလင်းကက်လောက်မအောင်မြင်ခဲ့ဘူးပြောထားတာတွေကိုအကောင့်ထဲမပေါ်နိုင်ခဲ့ဘူးအခုအခါမှာတမန်တော်နဲ့အေအေတို့ကစစ်တိုက်ကြကိုရက်ပြီးဆွေးနွေးဖြစ်ရှင်ဖို့ဆန္ဒတွေပြသလာကြတာကိုကြည့်ရင် NLD အစိုးရတက်လဲဒီအချိန်မှာပြန်လဲပြင်းတဲ့ကိုအထုလုဆောင်ဖို့အခွင့်အရာကောင်းဖြစ်ပါတယ်ဒီလိုကမလုပ်ဆောင်နိုင်ဘူးဆိုရင်တော့တမန်တော်ကတစ်ဖက်သက်အမှတ်ယူလို့ဆောင်သွားလိမ့်မလားဆိုတာလဲ NLD ကတွက်လိုက်မယ်လို့ထင်ပါတယ်အခြားတစ်ဖက်မှာလည်းပဲပင်လုံစည်းဝဲကို2020အလွန်မှာဆက်လက်ကျင်းပနိုင်ဖို့အတွက်ပြီးခဲ့တဲ့ဒီညဉ့်ဉန်ရေးဆွေးနွေးပွဲမှာလမ်းကြောင်းထားပြီးလည်းဖြစ်ပါတယ်။တချင်းပြည်နယ်ပြည်သူ့ပါတီ KSPP ဥက္ကဋ္ဌဒေါက်တာတူရာကသူ့ရဲ့သဘောထားကိုအခုလိုပြောပါရစေ။ဒါဖြစ်န
ေတာကတော့ဒါပဲရှိလို့ရှိတာကျွန်တော်ကအခုညဉ့်ဉန်ရေးကအများကြီးအရေးကြီးတယ်။ညဉ့်ဉန်ရေးအများကြီးရှိလို့ရှိတယ်။ကျွန်တော်ဒီဆက်လက်ဒီမိုကရေစီဒီနိုင်ငံအနေပေါ်ထွန်းမှာပါ။အဲ့ဒါကိုကျွန်တော်ကအခုလိုဒီလာကပေါ်လာရတဲ့စာပြေမှာဒီဆက်ပြီးဆက်ပြီးမှုကြီးနေတာပေါ်ထွန်းလာအောင်ရှေ့ကလို့တော့လက်ရှိတာလက်ဆောင်သားပြီးနေတယ်လက်ဆောင်သားကဒူလာတွေဆိုတော့ကြာပါအဲကျွန်တော်လည်းဒီလိုပါတယ
်အခိုင်မျိုးသားပါတီ EMP ပြောခွင့်ရတော့အင်းဥစင်ကလည
်းအခုမစ္စတာဆက်ဆက်ကောဝါကအခုတည်င်းထုတ်ပြန်ပြီးတဲ့နောက်မှာတော့AAULA ရဲ့သဘောထားထုတ်ပြန်ချက်နိုင်ပိုင်းပြီးမှညီမတက်မတော်ကအဲ့ဒီသဘောထားထုတ်ပြန်ချက်ကိုတုံ့ပြန်တဲ့သဘောတူညီချက်စသဖြင့်ပေါ်ပေါက်လာတဲ့နောက်မှာတော့အမှန်တကယ်တိုက်ပွဲတွေရပ်သွားတဲ့အနေအထားတွေကိုကြုံရတယ်ဆိုတော့ခြေကငင်းဆိုင်ဆွေးနွေးပွဲခေါ်ရဲသွားတယ်ဆွေးနွေးကြတယ်အဆင်မပြေဘူးဆိုတာနဲ့စရင်အဲ့ဒီ statement တစ်စောင်းနောက်တစ်စောင်းလိုက်ပြီးတော့ဒီလက်တွေ့အကြည့်မြင်ပြီးအနေအထားဟာဟိုမြင်းမြင်အားဖြင့်ငင်းဆိုင်တဲ့အနေအထားကိုအချိန်လိုအတွင်းမှာဖြစ်ပေါ်တိုးတက်ခဲ့တယ်ဆိုတာတော့အဲကောင်းတဲ့လက္ခဏာဖြစ်ပါ
အခုလာထဲမှာကျင်းပသွားခဲ့တဲ့ညီညာရေးဆွေးနွေးပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းအခုလိုပြောခဲ့ပူပါတယ
်ဒါလည်းမကသေးပါဘူးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအမျိုးသားပြည်နယ်ရင်းရစေရေးနဲ့ညီညာရေးအတွက်က ချင်းဆက်ပြီးမှန်ပြီးတဆန်းအဆင့်ပြီးတဆင့်ပေါ်ဆောင်နိုင်မဲ့အဆင့်လိုက်အခြေချင်းတစ်ခုကိုရယူနိုင်တဲ့အနေအထားကိုရရှိခဲ့ပြီဖြစ်ပါတယ်
ဖွဲ့စည်းပုံပြင်ဆင်အလားအလာကိုကျွန်တော်ဟောကိန်းထုတ်ရင်းနဲ့2020ဒီသုံးသက်ချက်ကလေးကိုညီကုန်းချုပ်လိုက်ရအောင်လားကဲ
ဟုတ်ကဲ့ဟောကိန်းထုတ်ရမယ်ဆိုရင်တော့ဒီဖွဲ့စည်းပုံပြင်ဆင်ရေးမှာအရေးကြီးဆုံးအချက်နှစ်ချက်ရှိတယ်လို့ကျွန်တော်ထင်ပါတယ်ပထမတစ်ချက်ကစစ်တော်မှာတမတော်ကအမှတ်25ခန်းလုံးယူထားပြီးအရေးကြီးတဲ့ဝန်ကြီးဌာနတွေကိုခန့်အပ်ထိန်းချုပ်ထားတဲ့ကိစ္စဆိုဒီကိစ္စကနံပါတ်1အချက်ဒုတိယတစ်ချက်ကတော့ပြည်နယ်မှာဒီနေ့ဒီမှာဝင်ရောက်ခန့်အပ်တာကိုရွေးကောက်ပွဲနိုင်တဲ့ပါတီတွေရဲ့ရွေးချယ်တဲ့လူကိုမခန့်အပ်ဘဲဒီနိုင်ငံတော်သမ္မတသူလူကျင်တဲ့လူတွေကိုအစွာ energy အစွာသဘောကျတဲ့လူကိုခန့်အပ်နေတဲ့ကိစ္စဒီခုဟာပိတ်အရေးကြီးတဲ့ကိစ္စပါဝင်ဝင်နေနေပြောရင်ဒီကိစ္စနှစ်ခုလုံးကိုပြင်ဆင်နိုင်ပြီးမရှိသေးပါဘူးကျွန်တော်ရဲ့အမြင်ပြောရင်တော့ဆိုတော့ပြည်ထောင်စုပြုကွဲနိုင်ကြအကြောင်းလုံးဝမရှိတော့ဘူးလို့တက်မတော်ကအခိုင်အမာမယုံပြည်သေးသမျှယုံကြည်ရပါပြီလို့သူတို့ကမပြောပြသည်များစစ်တပ်ဟာနိုင်ငံရေးကနောက်ဆုံးနေလို့မထင်ပါဘူး။အလားတူသောပဲပြည်နယ်ဝန်ကြီးချုပ်တိုင်းရင်းသားတွေပါတီကခန့်ရမယ်ရွေးချယ်ခန့်အပ်တာကိုလက်ခံရမယ်ဆိုတဲ့အစ်တဲ့ပတ်သက်လို့လေစစ်တပ်ကနိုင်ငံရေးမှာထွန်းမိုးကြည့်စုနေတဲ့အတွက်စစ်တပ်အလိုကျဖြစ်သွားနိုင်တယ်။ဒါကိုအကြောင်းကြားပြီးတော့ NLD ဘက်ကလည်းပဲတိုင်းရင်းသားပါတီတွေကရွေးချယ်တဲ့လူကိုဝန်ကြီးချုပ်ခန့်အပ်ပေးဖို့အတွက်ဆိုင်းငံ့လိမ့်မယ်ထင်ပါတယ်။တော့ကိုရင်းဆိုင်ရဲ့ညီကုန်းချုပ်ပြောရရင်တော့2020ဒီနှစ်အစောပိုင်းမြန်မာနိုင်ငံကြီးအလားအလာဆိုးရွားပြီးလမ်းပိတ်နေလို့ရှိခဲ့ပြီမဲ့ကုံဆုံးရင်းနီးကလာတဲ့အများအလားအလာကြောင့်အတွက်လမ်းစာတချို့တွေ့လာရပြီလို့ဆိုရမှာဖြစ်ပါတယ်
။ဟုတ်ကဲ့ပါအင်္ဂေအခုလိုချိန်ပေးပြီးရဆွေးနွေးပြီးတာကျေးဇူးတင်ပါတယ်ကျွန်တော်ရှူသားနားဆင်ခဲ့ကြတဲ့ပရိသတ်တွေဒီတောတာရှင်တွေအားလုံးကိုလည်းကျွန်တော်ကျေးဇူးတင်ပါတယ်
။နှစ်သစ်မှာလူရင်ဆန္ဒပြုရကြပါစေငြိမ်းချမ်းပျော်ရွှင်ကြပါစေခင်ဗျာ။